This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ69 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်ရေဒီယို NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆီယနာရှင်ဘေးရောနဲ့ကင်းဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG အဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့မေလ5ရက်နေ့ရေဒီယို NUG ရဲ့မနက်ခင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ရေဒီယို NUG ရဲ့စီးရီးသတင်းကောင်းထုတ်ချက်ကိုຫນွေဦးနိုင်မှအဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
လာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားတော့မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုတ်အနေနဲ့လာရှိုးကိုစစ်ကောင်စီထံပြန်ပေးရသည့်တံပြည်သူများရင်ဆိုင်နေရပြီးတင်းထားတဲ့မြို့များပြန်ပေးရန်မရှိဟုအသိပေးအတူတိုက်ပွဲဝင်ခဲ့တဲ့မဟာမိတ်များနဲ့ဒေသခံပြည်သူများအတန်အလေးထားရမည်ဟုဆိုတဲ့သတင်းကိုတင်ပြပေးပါမယ်တော်လည်းဤတိုက်ပွဲမှာအောင်မြင်သည်၍လက်ရှိမျိုးဆက်များတမကနောက်မျိုးဆက်များပါစစ်ဘေးထံခံစားရမှာဖြစ်ကအာဏာရှင်စနစ်ချုပ်ငြင်းရေးအတွက်ဆက်လက်ဆောင်ရွက်ရမယ်လို့မေလ၄ရက်နေ့မှာကျင်းပတဲ့ TNLA ရဲ့နိုင်ငံရေးစစ်ရေးဆိုင်ရာသတင်းစာရှင်းလင်းပွဲမှာတအောင်းတက်မတော် TNLA တွဲဖက်အထွေထွေအတွင်းရေးမှူးဗိုလ်မှူးကြီးတားပန်လာကပြောကြားခဲ့တာပါကျွန်တော်တို့ကအခုကျွန်တော်တို့သွားနေတဲ့တော်လည်းဤတိုက်ပွဲမှာအောင်မြင်သေးဘူးဆိုရင်တည်ကြတယ်တန်တရားလည်းနေမှာပေါ့စစ်ရေးတန်တရားငြိမ်းချမ်းရေးတန်တရားအပြည့်အခက်ရက်စဲရေးတန်တရားအရင်ကနေဘယ်တော့မှလွတ်မြောက်မှာမဟုတ်ဘဲကျွန်တော်တို့ကလွန်ခဲ့တဲ့ကျွန်တော်တို့ရဲ့အဖိုးအဖွားတွေအဖေအမေတွေကစစ်ဘေးတံခံခဲ့ရပြီးကျွန်တော်တို့လက်ထက်မှာလည်းဒါကိုရင်ဆိုင်နေရတယ်ကျွန်တော်တို့ကအပိဓာန်အာဏာရှင်ချုပ်ငြင်းရေးမဆောင်ရွက်ဘူးဆိုရင်တော့တေးကြတယ်နောက်ထပ်ကျွန်တော်တို့မျိုးဆက်တွေလည်းစစ်ဘေးစစ်တံပဲခံနေရမှာပါလို့ဆိုထားပါတယ် TNL တိမ့်ပိုက်ထားတဲ့မြို့များကိုစစ်ကောင်စီထံပြန်လည်ပေးအပ်ရန်ရှိမရှိမေးမြန်းမှုအပေါ်ကျွန်တော်တို့နဲ့အတူတိုက်ပွဲဝင်ခဲ့ကြတဲ့မဟာမိတ်တွေရဲ့အတန်လည်းကျွန်တော်တို့အလေးထားရမှာဖြစ်တယ်လို့ကျွန်တော်တို့တိုက်ပွဲအောင်မြင်အောင်ဒီနယ်မြေကနေစစ်အာဏာရှင်တွေထွက်ခွာသွားအောင်ပူပေါင်းဆောင်ရွက်ခဲ့ကြတဲ့လူထုတွေရဲ့အတန်လေကျွန်တော်တို့အလေးထားရမှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ဟိုဟာပေးနိုင်မလားဒီဟာပေးနိုင်မလားဆိုတဲ့ဟာမျိုးတော့လောလောဆယ်မရှိသေးပါဘူးလို့ပြောဆိုထားပါတယ် MNDAA ကတရုတ်အစိုးရရဲ့ဂျာဝင်စီစဉ်မှုဖြင့် AB လာတတိယဘက်မှာလာရှုမျိုးကိုစစ်ကောင်စီထံပြန်လည်လွှဲပေးခဲ့ရတဲ့ဖြစ်စဉ်ကြောင့်ဒေသခံတအောင်းလူမျိုးများအပါအဝင်ပြည်သူများအချက်အတင်းများစွာရင်ဆိုင်နေရတယ်လို့ဗိုလ်မှူးကြီးတားပန်လာကထောက်ပြခဲ့ပါတယ်ခင်ဗျာဆလပီကုန်းစက်ရဲစခန်းကိုစစ်ကူသွားတဲ့စစ်ကောင်စီလှေတစည်းတိတ်မှပုတ်ပွားနေတဲ့စစ်ကောင်စီအရာရှိတဦးရုပ်အလောင်းစစ်တောင်းမြစ်အတိုင်းမျောပါလာတဲ့တရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းရွှေချင်းမြို့နယ်ကွင်းစိတ်နယ်မြေရဲစခန်းတိုက်ခိုက်ခံရမှုအားစစ်ကူသွားတဲ့စစ်ကောင်စီလှေတစည်းတိတ်မှောက်ပြီးတော့ပုတ်ပွားနေတဲ့စစ်ကောင်စီအရာရှိတဦးရဲ့ရုပ်အလောင်းစစ်တောင်းမြစ်အတိုင်းမျောပါလာတယ်လို့ဒေသခံတော်လိုင်းရေးတပ်ဖွဲ့တွေထံကသိရပါတယ်။ကွင်းစိတ်ရဲစခန်းဟာဝေါ်မြို့နယ်တရဲသမိန်ကျေးရွာတစ်ဖက်ချမ်းစစ်တောင်းမြစ်ဘေးမှာတည်ရှိပြီးတော့ပြီးခဲ့တဲ့ဧပြီလ23ရက်နေ့က KNL ဦးဆောင်တဲ့တော်လန်ဤပူပေါင်းတပ်ဖွဲ့တွေကတိုက်ခိုက်သိမ်းပိုက်ခဲ့တာပါအဆိုပါတိုက်ပွဲကိုစစ်ကူလာတဲ့တရဲသမိန်ကျေးရွာဘက်ချမ်းကစစ်ကောင်စီနဲ့ပြူစော်တီ30ကန့်ပါလေတစည်းစစ်တောင်းမြစ်ကိုဖျက်ကူးစင်မှာဆက်လီတိမ်းမောက်ကမြေအတွင်းမျောပါသွားခဲ့ကြတယ်လို့ဒေသခံတွေနဲ့တော်လန်ဤတပ်ဖွဲ့တွေကပြောပြထားပါတယ်ရင်းပြစ်စင်မှာစစ်ကောင်စီအရာရှိတအုပ်နဲ့ရုပ်အလောင်းဟာစစ်တောင်းမြစ်အတွင်းမျောပါလာခဲ့ကမေလလေးရက်နေ့မနက်၈နာရီခွဲကကကြိုက်ထုံမြို့နယ်ခရွေကျေးရွာအနီးမှာဒေသခံရေးလှုပ်သားတချို့ကတွေ့ရှိခဲ့ကြတာလို့ဆိုထားပါတယ်အဆိုပါစစ်ကောင်စီအရာရှိရုပ်အလောင်းမှာတနက်အတူတလက်နဲ့စကားပြောဆက်တလုံးကိုရှာဖွေတွေ့ရှိခဲ့ပြီးတော့ဒေသခံတော်လိုင်းတပ်ဖွဲ့ကတင်းစည်းလိုက်တယ်လို့သိရပါတယ်ခင်ဗျာ ဆက်လက်ပြီးရေစကြိုမြို့ပေါ်ကိုခဲယမ်းပို့ပြီးတော့ပြန်လာတဲ့ခလာယ258ကစစ်ကောင်စီစစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေတိုင်းပခုတ်ကူခရိုင်ရေစကြိုမြို့ပေါ်ကိုခဲယမ်းပို့ပြီးတော့ပြန်လာတဲ့ခလာယ258ကစစ်ကောင်စီစစ်ကြောင်းကိုမိုင်းဆွဲတိုက်ခိုက်ခဲ့တယ်လို့ရေစကြိုမြို့နယ်ပကဖအဖွဲ့ကထုတ်ပြန်ထားပါတယ်။မေလ3ရက်နေ့ညနေ4နာရီခန့်မှာရေစကြိုစီမံရုံးပေါင်းစုံတဲမှာတက်ဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့ကိုခဲယမ်းပို့ပြီးတော့ပြန်လာတဲ့အင်အား90ခန့်ပါစစ်ကောင်စီစစ်ကြောင်းကိုမြို့အထွတ်တနေရာမှာအသင်ဆောင်ဆိုင်ပြီးမိုင်းဆွဲခဲ့တာလို့ဆိုပါတယ်။အဆိုပါမိုင်းဆွဲတိုက်ခိုက်မှုကြောင့်စစ်ကောင်စီတပ်သား2ဦးအပြင်းထန်ဒဏ်ရာရရှိခဲ့တယ်လို့စုံစမ်းသိရှိရကြောင်းဖော်ပြထားပါတယ်။မိုင်းဆွဲခံရပြီးတဲ့နောက်အဆိုပါစစ်ကြောင်းဟာခလာယ258နဲ့ခလာယ256အတွင်းကိုနှစ်ဖွဲ့ခွဲကာဝင်ရောက်သွားတယ်လို့သိရပါတယ်ခင်ဗျာ။ဆလပီကရန်အမျိုးသားတပ်မတော်နဲ့ကရင်ပြည်ဝင်ပလူစစ်ကြောင်းမှရဲဘော်2ဦးကြာဆုံးခဲ့တဲ့တဲ့င်ကိုတင်ပြပေးပါမယ်။ကရန်အမျိုးသားတပ်မတော် KNA 2109တပ်ရင်းနဲ့ကရင်ပြည်ဝင်ပလူစစ်ကြောင်းတို့ကရဲဘော်2ဦးကရင်ဒေသတွင်းကတိုက်ပွဲများမှာကြာဆုံးခဲ့ကြတယ်လို့အသီးသီးထုတ်ပြန်ထားကြပါရီ။မေလ4ရက်နေ့မှာမိုးပြဲတိုက်ပွဲမှာကရန်အမျိုးသားတပ်မတော် 2109 တပ်ရင်းကရဲဘော်ခွန်ဖီဒေးလီဟာစစ်ကောင်စီကိုတွန်းလှန်တိုက်ပွဲဝင်ရင်းမြင့်မြတ်စွာကြာဆုံးခဲ့ရတယ်လို့ဆိုပါရီ။ဒါအပြင်မေလ1ရက်နေ့ကလည်းဘောလက်ခဲရှေ့တန်းစစ်မြေပြင်တနေရာမှာ KNP ဝင်ပလေးစစ်ကြောင်းမှရဲဘော်ဥကိုရီခေါ်ချာလီဆိုးဟာမြင့်မြတ်စွာကြာဆုံးခဲ့ရတယ်လို့သိရပါတယ်။ဆီယာနာရှင်စနစ်အားတိုက်ပွဲဝင်ရင်တိုင်းပြည်နယ်လူမျိုးအထွတ်အသက်ပြီးသွားခဲ့ရတဲ့ကြာဆုံးအာဇာနည်သူရဲကောင်းရဲဘော်များကိုမှတ်တမ်းတင်ဥညွတ်အလေးပြုကြောင်းနဲ့ကျန်ရစ်သူမိသားစုများနဲ့ထပ်တူထက်မြဝမ်းနည်းရကြောင်းအသိပေးထုတ်ပြန်ထားပါတယ်ခင်ဗျာ။ဆလဘီနောင်ချိုနဲ့မိုးကုတ်ကိုစစ်ကောင်စီထက်မှန်ပုံချဲခဲ့ရာကလေးငယ်တအူးထိခိုက်တိုင်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ရှမ်းပြည်နယ်မြောက်ပိုင်း PSLF TNLE အုတ်ချုပ်နယ်မြေနောင်ချိုမြို့နယ်နဲ့မိုးကုတ်မြို့နယ်တို့ကကြေးရွာများကိုစစ်ကောင်စီတပ်ကလေကြောင်းကနေထက်မှန်ပုံချဲတိုက်ခိုက်ခဲ့တာကြောင့်ကလေးငယ်တအူးထိခိုက်တိုင်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။မေလ3ရက်နေ့ည8နာရီအချိန်မှာနောင်ချိုမြို့နယ်ဝဘိုးကုန်းကြေးရွာကိုဂျက်ဖိုက်တာဖြင့်ဘုံတလုံးချေးချတိုက်ခိုက်ခဲ့ရာကလေးငယ်တအူးတိုင်ရာရခဲ့ပြီးတော့စာတင်ကြောင်းတစ်ကြောင်းပျက်စီးခဲ့တယ်လို့ဆိုပါတယ်။အလားတူအဒီနေည 9:55 မိနစ်အချိန်မှာလေမိုးကုန်းမြို့အနောက်ပိုင်းစင်ခွာကျေးရွာကိုပေါင်150ဘုံနှလုံးကျဲချခဲ့ရာဖုံးကြီးကျောင်းနှစ်ကျောင်းနဲ့ဓမာယုံတို့ထိမှန်ပျက်စီးခဲ့တယ်လို့သိရပါတယ်။မီလာ3ရက်နေ့မနက်9:00ဝန်းကျင်မှာလေမိုးကုန်းအနောက်ပိုင်းကတ်သေးရက်ကွက်ကဖုံးကြီးကျောင်းကိုစစ်ကောင်စီကဘုံကျဲချခဲ့ရာဒေသခံတအူးသိဆုံးခဲ့ပြီးတော့တအူးထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်16လုံးပျက်စီးခဲ့ရတယ်လို့ဆိုပါတယ်။ဒါအပြင်မီလာ2ရက်နေ့ည 17:40 မိနစ်ခန့်ကလေနောင်ချုံမြို့နယ်လုံဝဲကျေးရွာကိုစစ်ကောင်စီတပ်ကပေါင်300ဘုံတလုံးလာရောက်ကျဲချခဲ့သေးတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီစင်ကူးမြို့နယ်မှာရှိတဲ့လက်ပံလှနဲ့ထုံးကြီးရွာများကိုစစ်တပ်ကလေကြောင်းတိုက်ခိုက်မှုပြည်သူတအူးတီဆုံ4ဦးဒဏ်ရာရတဲ့တဲ့င်ကိုတင်ပြပေးပါမယ်။စင်ကူးမြို့နယ်လက်ပံလှကြီးရွာနဲ့ထုံးကြီးကျေးရွာတို့မှာမေလ3ရက်နေ့ညပိုင်းကအကြမ်းဖက်စစ်တပ်ရဲ့လေကြောင်းဘုံကျဲတိုက်ခိုက်မှုများကြောင့်ပြည်သူတအူးတီဆုံပြီးတော့4ဦးထိခိုက်ဒဏ်ရာရရှိခဲ့ကနေအိမ်9လုံးမီးလောင်ပျက်စီးခဲ့ကြောင်းစင်ကူးမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖထံမှသိရပါတယ်။မေလ3ရက်နေ့ည8:00မိနစ်20ခန့်မှာလက်ပံလှကြီးရွာပြည်စိုးအောင်ရက်ကွက်မှာရှိတဲ့မူလအောင်မြေဖုံးကြီးကျောင်းအရှိမြောက်ဘက်လေကွင်းအတွင်စစ်တပ်ကလေရင်ဖြင့်ဘုံကျဲတိုက်ခိုက်ခဲ့ပေမဲ့လည်းပြည်သူများထိခိုက်မှုမရှိဘူးလို့သိရပါတယ်။အရင်နေ့ည 10:48 မိနစ်54မိနစ်နဲ့55မိနစ်တို့မှာစစ်တပ်ကလက်ပံလှတံတားအနီးနဲ့ငင်းချမ်းအောင်ရက်ကွက်တို့ကိုထပ်မံဘုံကျဲတိုက်ခိုက်ခဲ့ရာအမျိုးသမီးတအုပ်တန်ရာရရှိခဲ့ပြီးတော့နေအိမ်နှလုံးမီးလောင်ပျက်စီးခဲ့တယ်လို့သိရပါတယ်။ဒါအပြင်ည 10:58 မိနစ်ခန့်မှာထုံးကြီးကျေးရွာကိုစစ်တပ်ကလေကြောင်းဖြင့်ထပ်မံတိုက်ခိုက်ခဲ့ရာအသက်32အရွယ်အမျိုးသားတအုပ်တီဆုံးကပြည်သူ3ဦးဒဏ်ရာရရှိခဲ့ပြီးတော့နေအိမ်9လုံးမီးလောင်ပျက်စီးခဲ့ကြောင်းသိရပါတယ်ခင်ဗျာ။ဆလဘီခမာယ933မှစစ်ကောင်စီတပ်သား2ဦး MDY PDF တန်လက်နက်နဲ့တကွအလင်းဝင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မတရားမျိုးနဲ့အခြေဆိုင်စစ်ကောင်စီရဲ့ခမာယ933တပ်ရင်းမှစစ်ကောင်စီတပ်သား2ဦးလက်နက်နဲ့တကွအလင်းဝင်လာတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေး MDY PDF ကထုတ်ပြန်ထားပါတယ်။မေလ2ရက်နေ့ကအဆိုပါစစ်ကောင်စီတပ်သား2ဦးဟာတပ်နက်နှစ်လက်ကြီပေါက်ကြီလက်ပစ်ပုံနဲ့ equipment အပြည့်အစုံဖြင့်ဆက်သွယ်အလင်းဝင်လာခဲ့တယ်လို့ဆိုပါတယ်။အခုလိုစစ်ကောင်စီတပ်ကိုဆွန့်ခွာကအလင်းဝင်ရောက်လူသူများကိုလက်ခံကြိုးဆိုနေပြီးတော့အသက်အာမခံချက်အပြည့်အဝပေးသွားမယ်အပြင်စုငွေများပါပေးရချင်းမြင့်သွားမယ်လို့ MDY PDF ကအတည်ပြုထုတ်ပြန်ထားပါတယ်ခင်ဗျာ။ ဆက်လက်ပြီးအန်တိုက်ပွဲပြန်ဆလင်းပါကောက်ဖာရဲဘော်များကိုပြည်သူများကအောင်တပြေပန်းဖြစ်ကြိုးစုခဲ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်။ရခိုင်ပြည်နယ်အမ်မြို့မြို့သိန်းတိုက်ပွဲမှာပဝင်တိုက်ခိုက်ခဲ့ကြတဲ့ဆလင်းပါကောက်ဖာရဲဘော်များမိခင်တပ်ဖွဲ့ကိုပြန်လာရာဒေသခံပြည်သူများကအောင်တပြေပန်းများဖြစ်ကြိုးစုခဲ့ကြတယ်လို့သိရပါတယ်။စစ်ကောင်စီရဲ့အနောက်တောင်တိုင်းစစ်ဌာနချုပ်နာပါခအပါအဝင်အမ်မြို့နယ်ကတပ်စခန်းများကိုတိုက်ခိုက်သိမ်းပိုက်ခဲ့တဲ့တိုက်ပွဲများအတွင်အာရခတပ်တော်နဲ့အတူတာဝန်ကျေပွန်စွာထမ်းဆောင်ခဲ့ကြတဲ့ဆလင်းပါကောက်ဖာရဲဘော်များကိုဒေသခံပြည်သူများကကြိုးစုဂုဏ်ပြုခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီသတင်းကောင်းနှုတ်ချက်တွေကိုတော့ Radio NUG သတင်းတောင်မင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။ Radio NUG မှာဆက်လက်အသံလွှင့်ပေးနေပါတယ်။စီးရီသတင်းများပြီးမှတော့ပြည်တွင်းသတင်းများကိုຫນွေဦးမှမှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။
မင်္ဂလာမနက်ခင်ပါရှင်။ခုချိန်ကစပြီး Radio NUG ရဲ့မနက်ခင်ပြည်တွင်သတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်မကတော့ຫນွေဦးမှမှပထမဆုံးတင်ပြပေးမယ့်သတင်းကတော့မြို့သားညီညွတ်ရေးတိုင်ပင်ခံကောင်စီ NUCC ဖွဲ့ဝင်ဖွဲ့စည်းများနဲ့ကောင်စီဝင်ကိုယ်စားလှယ်များအမည်စရင်ထုတ်ပြန်ကြေညာတဲ့သတင်းဖြစ်ပါတယ်။မြို့သားညီညွတ်ရေးတိုင်ပင်ခံကောင်စီ NUCC ရဲ့ဖွဲ့ဝင်ဖွဲ့စည်းများနဲ့ကောင်စီဝင်ကိုယ်စားလှယ်များအမည်စရင်ကိုမေလ၄ရက်နေ့မှာထုတ်ပြန်ကြေညာပါတယ်။မြို့သားညီညွတ်ရေးတိုင်ပင်ခံကောင်စီကို Federal Democracy ပြည်ညစ်အစိတ်အပိုင်း၁အခန်း2နဲ့အစိတ်အပိုင်း2အခန်း3အပိုင်း15အရဖွဲ့စည်းခဲ့ပြီးကာစီပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအပါအဝင်ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်များခါခွေနိုင်ငံရေးပါတီများကားငယ်တမကများအမျိုးသမီးများလူငယ်နှင့်လူနည်းစုဆိုင်ရာဖွဲ့အစည်းများအပါအဝင်ရဲဖက်ဖွဲ့အစည်းများအာဏာရှင်စနစ်ဆန့်ကျင်ရေးတွင်ပါဝင်နေကြသောနိုင်ငံဝင်နှင်းများအပါအဝင်စီဒီအမ်လှုပ်ရှားမှုဆိုင်ရာဖွဲ့အစည်းများလူလူသပိတ်လှုပ်ရှားမှုဆိုင်ရာဖွဲ့အစည်းများဂါကြီးတိုင်းသာဒေါ်လင်းဖွဲ့အစည်းများငါဂျာကာလပြည်နယ်ဖက်ဒရယ်ယူနစ်လူမျိုးကိုစားပြုအဖွဲ့အစည်းကောင်စီများစတဲ့အစုအဖွဲ့၅ခုနဲ့ဖွဲ့စည်းထားပါတယ်ရှင်ဆက်လက်တင်ပြပေးမယ့်သတင်းကတော့ KIA နဲ့ TNLA မဟာမိတ်စာချုပ်များအရပူးပေါင်းဆောင်ရွက်ရေးမကြမီဆွေးနွေးမယ်လို့ဆိုတဲ့သတင်းဖြစ်ပါတယ်။တောင်တက်မတော် TNLA နဲ့ကချင်လွတ်လပ်ရေးတက်မတော် KIA တို့အကြားရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့ပြဿနာတွေကိုညှိနှိုင်းဖြေရှင်းပြီးပူးပေါင်းဆောင်ရွက်မှုပုံမခိုင်မာစေရန်မကြမီတွဲဆောင်ဆွေးနွေးသွားမှာဖြစ်ကြောင်း TNLA တွဲဖက်ထွေထွေတွင်းရင်မှုဗိုလ်ချုပ်ကြီးတာပန်လာကမေလ၄ရက်မှာကျင်းပတဲ့ BSLF TNLA ရဲ့နိုင်ငံရေးစီးရေးဆိုင်ရာသတင်းစာရှင်းလင်းပွဲမှာထုတ်ဖော်ပြောကြားခဲ့ပါတယ်။ BSLF နဲ့ KIA တို့သည်1986ခုနှစ်မှစတင်ကထာဝရမဟာမိတ်အဖြစ်လက်တွဲဆောင်ရွက်ခဲ့ပြီး2023နဲ့2023ခုနှစ်များတွင်မဟာမိတ်စာချုပ်များထပ်မံချုပ်ဆိုခဲ့ကညညွတ်စွာဆက်လက်ဆောင်ရွက်ရန်ဆုံးဖြတ်ထားသည်နှစ်စဉ်အနည်းဆုံးတစ်ကြိမ်ဗဟိုကော်မတီအဆင့်တွဲဆောင်ရန်စီစဉ်ထားတော့လဲစီရေးအခြေအနေပြင်ထမ်းမှုကြောင့်ရထားချက်တိုင်းမလုံဆောင်နိုင်ခဲ့ဟုဗိုလ်ချုပ်ကြီးတာပန်လာကဆိုပါတယ်ခိုးတော့ကစာချုပ်၃ခုနဲ့ကျွန်တော်တို့သဘောတူညီမှုတွေရှိထားတယ်လို့တစ်နှစ်တစ်ကြိမ်တွဲဆောင်မှုအစည်းအဝေးတွေလည်းမကြမီဖြစ်ပွားမှုရှိပါတယ်လို့၎င်းကပြောကြားခဲ့ပါတယ်။လက်ရှိမှာတွဲဆောင်ရန်ကြိုတင်ပြင်ဆင်မှုများပြီးစီနေပြီးနေရာသတ်မှတ်ရေးကညှိနှိုင်းလျက်ရှိကြောင်းမကြမီတွဲဆောင်ဆွေးနွေးမှုများပြုလုပ်သွားမှာဖြစ်ကြောင်း DNL ကထုတ်ဖော်ပြောကြားခဲ့ပါတယ်ရှင်။ချင်းပြည်တွင်စစ်ကောင်စီနှင့်ပူးပေါင်း၍ပါတီထောင်ရွေးကောက်ပွဲဝင်ရေးစိတ်ကူးမရင်ရန် ICNCC သဘာဝတိသတိပေးတဲ့တဲ့ရင်ကိုဆက်လက်တင်ပြပေးပါောင်းမယ်။ချင်းပြည်တွင်ပြည်သူလူထုကိုတပ်ဖြတ်ပြီးခြေရွာတွေကိုမီးရှို့နေတဲ့စစ်ကောင်စီနှင့်ပူးပေါင်းပြီးပါတီထောင်ကရွေးကောက်ပွဲဝင်ရေးစိတ်ကူးမရင်ရန်ဂျာကာလာချင်းမျိုးသားတိုင်းပင်ခံကောင်စီ ICNCC ရဲ့လက်ချသဘာဝတိဒေါက်တာခင်တန်ကမေလ၄ရက်မှာကျင်းပခဲ့တဲ့ချင်းပြည်မြောက်ပိုင်းနောက်ဆုံးလိုက် live session အဖွဲ့မိန်ခွန်းမှတီးပေးပြောကြားခဲ့ပါတယ်။၎င်းကအားလုံးကိုဓမ္မဘက်တွင်ပါဝင်ရည်တည်ရန်ဖိတ်ခေါ်ခဲ့ပြီးထို့သို့လုပ်ရန်ခက်ခဲပါကဓမ္မဘက်ရည်တည်သူများကိုမနှောက်ယှက်ရန်လည်းတိုက်တွန်းထားပါတယ်။အနည်းဆုံးတော့ရွာတွေကိုမီးရှို့လူတွေကိုတပ်ဖြတ်စီရီယမ်တွေကိုရာဇဝတ်သားလို့ဆက်ဆံပြီးတော့တနိုင်ငံလုံးပြည့်စည်အောင်လုပ်တဲ့ SAC နဲ့ပူးပေါင်းပြီးတော့ပါတီထောင်နာတွေရွေးကောက်ပွဲဝင်မှုပြင်ဆင်တာတွေတော့လုံးဝမလုပ်ဖို့ကျွန်တော်တို့ချင်းပြည်မှာလုံးဝမလာကြဖို့စလည်းမစကြနဲ့စိတ်ကူးလည်းမြင်ကြပါနဲ့လုံတဲ့သူတွေအတွက်အနာဂတ်မကောင်းဘူးဆိုပြီးတော့စေတနာနဲ့ကျွန်တော်တို့ပြောလိုပါတယ်လို့ပြောကြားထားပါတယ်။ဒေါက်တာခင်တန်ကဤတိပေးချက်သည့်ရန်သူမြင်ဖြင့်ပြောဆိုခြင်းမဟုတ်ဘဲစစ်ကောင်စီမတရားနှီးလည်းများဖြင့်အာဏာရယူရစိတ်ကူးယဉ်ကျေးသည့်မအောင်မြင်နိုင်သည့်အပြင်အနာဂတ်အတွက်ဆိုးကျိုးသာဖြစ်ပေါ်စေမည်ဖြစ်ကြောင်းစေတနာဖြင့်တတိပေးခြင်းဖြစ်တယ်လို့ဆိုထားပါတယ်ရှင်။ဆလဘီ NUG ပညာရေးဦးညီဌာနမှ2024ခုနှစ်အတွင်းသမွေးပညာသင်တန်း53ခုဖွင့်လှစ်ခဲ့တဲ့သတင်းကိုတင်ပြပေးပါအောင်မယ်။ NUG ပညာရေးဦးညီဌာနမှ2024ခုနှစ်အတွင်းသမွေးပညာအွန်လိုင်းသင်တန်းအရေအတွက်24ခုဖွင့်လှစ်နိုင်ခဲ့ပြီးသင်တန်းသား1065ဦးတက်ရောက်ခဲ့ကြောင်းမြို့သားညီညွတ်ရေးအစိုးရမှသတင်းထုတ်ပြန်ပါတယ်။ဒါအပြင် မြေပြင်သမွေးတင်နှံများကိုချင်းပြည်နယ်စကိုင်းတိုင်းမကွေးတိုင်းနဲ့ထိုင်းမြန်မာနယ်စပ်တို့မှာတင်နှံအရေအတွက်29ခုဖွင့်လှစ်နိုင်ခဲ့ကတင်နှံသား900လေးဦးတက်ရောက်ခဲ့တယ်လို့ဖော်ပြထားပါတယ် Continuous Professional Development CPD Income Generation IG Online Knowledge Sharing Online Trainee or Trainers TOT နဲ့ Life Survival Program LSP တင်နှံအမျိုးအစား5မျိုးကိုဖွင့်လှစ်တင်နှံပေးခဲ့တယ်လို့သိရပါတယ်ရှင်ခုနောက်ဆုံးတင်ပြမယ့်သတင်းကတော့2025ခုနှစ်ပြည်သူ့ကောင်ရေးဆု Citizen of Burma Award အား Nobel ငြိမ်းချမ်းရေးဆုရှင်မိခင်ဒေါအောင်ဆန်းစုကြည်ရဲ့ကိုယ်စားကိုထိန်လင်း Kim Harris မှလက်ခံရယူမယ်ဆိုတဲ့သတင်းဖြစ်ပါတယ်16ချိန်မြောက်ပြည်သူ့ကောင်ရေးဆုချီးမြှင့်ပွဲအခမ်းအနားသို့မတရားအကျဉ်းချခံထားရသောမြန်မာဒီမိုကရေစီကောင်ဆောင်ဒေါအောင်ဆန်းစုကြည်ရဲ့သားကိုထိန်လင်း Kim Harris ကမိခင်ကိုယ်စားတက်ရောက်ခါဆုလက်ခံယူမှာဖြစ်ကြောင်းပြည်သူ့ကောင်ရေးအသင်းမှသတင်းထုတ်ပြန်ပါတယ်။အဆိုပါဂုဏ်ပြုပွဲကို2025ခုနှစ်မေလ24ရက်နေ့တွင်တက္ကသပြည်နယ်ဟူစတန်မြို့မှာကျင်းပမှာဖြစ်တယ်လို့သိရပါတယ်။ပြည်သူ့ကောင်ရေးဆုကိုမိမိကိုစားလက်ခံပေးဖို့မေလ24ရက်နေ့အခမ်းအနားကိုတက်ရောက်ခွင့်ရလို့ကြီးနူးကုံယူမိပါတယ်လို့ကိုထိန်လင်းမှလည်းပြောကြားခဲ့ပါတယ်။ပြည်သူ့ကောင်ရေးအသင်းနဲ့သူတို့ရဲ့လုပ်ငန်းတွေကိုကျွန်တော်လေးစားတံမိုးထားပါတယ်။မြန်မာပြည်သူပြည်သားတွေကိုလှုပ်ကြွေးပြုတဲ့သူတွေကိုအသိမှတ်ပြုတဲ့အသင်းရဲ့ဦးတည်ချက်ကိုအကောင့်ထည့်ဖို့တဲ့နေရာမှာမိမိကအကြံပေးလမ်းညွှန်ခဲ့ဘူးတယ်လို့ကျွန်တော်သိထားပါတယ်။မိမိအနေနဲ့ခုလိုဂုဏ်ပြုတာကိုတက်ရောက်ထင်ရတဲ့ဂုဏ်နူးဆောင်ပွဲတစ်ခုဖြစ်ရှုမြင်မှာမဟုတ်ပဲနေတရားမှုကိုဆက်လက်ဆန့်ကျင်ရည်တည်နေကြတဲ့မြန်မာပြည်သူတွေရဲ့စိတ်ဓာတ်နဲ့ရည်စွမ်းတက်တီကိုဂုဏ်ပြုတဲ့အဆိုအဖြစ်မှတ်ယူမယ်လို့ကျွန်တော်ယုံကြည်ပါတယ်လို့ကိုထိန်လင်းမှဆိုပါစုကိုဟူစတန်မြို့တွင်ကိုရိုင်းကိုကြလက်ခံရယူမည်ဖြစ်ကြောင်းအတည်ပြုခဲ့ပါတယ်ရှင်ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့ Car Share ကပေးပို့ထားတာဖြစ်ပါတယ်ရှင
် Radio NUG ရဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတိုက်ပွဲဖြစ်ပွားတဲ့နေရာတွေအတွက်လုံခြုံရေးဆိုင်ရာအကြံပြုချက်တွေကိုနားဆင်ရမှာဖြစ်ပါတယ်ရှင
်တိုက်ပွဲဖြစ်ပွားနေတဲ့နေရာတွေအတွက်လုံခြုံရေးဆိုင်ရာအကြံပြုချက်များပြစ်ခတ်နေခြင်းအတွင်းပိတ်မိနေခြင်းနဲ့ထိခိုက်ဒဏ်ရာရရှိခြင်းတွေကနေရှောင်ရှားနိုင်မှုစည်ရဲသတင်းတွေကိုအမြဲမပြတ်နားထောင်ပါအင်တာနက်အသုံးမပြုနိုင်ပါက UNG Radio အစီအစဉ်မှစည်ရဲသတင်းတွေကိုရယူပါပြက်ကမှုဖြစ်ပွားတဲ့နေရာတွေနဲ့ပြက်မှတ်ဖြစ်နိုင်တဲ့နေရာတွေကိုသတိပြုသွားလာပါစစ်တပ်စစ်ဆေးဂိတ်များစစ်ဘက်ဆိုင်ရာအဆောက်အအုံများရင်တန်းများနဲ့တပ်ဖွဲ့ဝင်တွေသွားလာလှုပ်ရှားတဲ့နေရာများဗန်းများနဲ့အခြားငွေကြေးနှစ်သက်ဆိုင်တဲ့နေရာများလက်နက်ကင်အဖွဲ့များအသုံးပြုသည့်ရုံးအဆောက်အအုံများစေကုတ်စကန်နေရာများကိုရှောင်ရှားသွားလာပါထားရှိရမယ့်စိတ်နေသဘောထားအနေနဲ့သတိရှိမှုကိုသဇုံတစ်ခုဖြစ်လာနိုင်တဲ့ဆိုတဲ့အသိစိတ်နဲ့အဝါရောင်အစ်စ်မှအမြဲထားရှိပါဖြစ်လာနိုင်မဲ့အနေရကိုသတိရှိပါဖြစ်ခဲ့ပါကတုံ့ပြန်ဆောင်ရွက်ရမယ့်နည်းလမ်းအမျိုးမျိုးကိုကြိုတင်စဉ်းစားပြင်ဆင်ပါနေရာဒေသနဲ့တိုက်ပွဲအခြေအနေပေါ်မူတည်၍တုံ့ပြန်နည်းများလည်းမတူညီနိုင်ပါမျိုးလုံးထဲတွင်မြင်ရောင်၍ပြင်ဆင်လှုပ်ဆောင်ပါ။ကြောက်ရွံ့ထိတ်လန့်မှုကြောင့်အယောင်ယောင်အမမဖြစ်နိုင်တာကိုကြိုတင်မျှော်တွေးထားပါ။လက်တွေ့လေ့ကျင့်ပါ။လက်တလုံးတိုက်ပွဲဖြစ်ပွားမှုတဲ့နေရာများလက်ရှိဖြစ်ပွားနေတဲ့နေရာတွေကိုသတိပြုရှောင်ရှားသွားလာပါ။မိမိနေထိုင်ရမယ့်ပတ်ဝန်းကျင်အနေအထားကိုအမြဲစမ်းစစ်ပါ။အနီးဝန်းကျင်မှာဖုံးအုပ်ကာကွယ်ထားတဲ့အရာဝတ္ထုတွေရှိနေပါကပောက်ကွဲနိုင်တဲ့ပစ္စည်းတစ်စုံတစ်ရာရှိနိုင်တာကိုသတိပြုပါ။မိသားစုအတွင်းလိုက်နာရမယ့်လုံခြုံရေးအစီအမံတွေနဲ့အရေးပေါ်ရွှေ့ပြောင်းရမယ့်နည်းလမ်းတွေကိုမိသားစုဝင်အားလုံးကိုအသိပေးဆောင်ရွက်ပါ။ပြက်ကနေချိန်အတွင်းပိတ်မိနေပါကဆောင်ရွက်ရအချက်များ။တိုက်ပွဲအတွင်းပိတ်မိရင်လုံဆောင်ရမယ့်အပြုတ်မှုများအတွက်စိတ်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာကြိုတင်ပြင်ဆင်လေ့ကျင့်ထားပါ။အစားအုံပြမမှာပြက်ကတန်ကြားတာနဲ့တပြိုင်နက်မြင်းမြင်ပေါ်တို့ဝစ်ချ၍အနည်းဆုံးအကာအကွယ်ကိုရောက်အောင်သွားပါ50စက္ကန့်အစီအစဉ်ကိုလှုပ်ဆောင်ပါဝစ်ချပါပြင့်မဲ့သေးငယ်စရန်အတွက်ခန္ဓာကိုယ်ကိုကြုံနိုင်သမျှကြုံထားပါအန္တရာယ်လာရကိုရှာဖွေပါအကာအကွယ်ကိုရှာဖွေပါအမြန်နေရာရွှေ့ပါအကာအကွယ်ကိုရောက်လျင်အထပ်ပါအတိုင်းထပ်မံလှုပ်ဆောင်ပါလက်နက်ကြီးနဲ့ပစ်ခတ်တာနဲ့လေကြောင်းတိုက်ခိုက်မှုကြုံရပါကအနည်းဆုံးအကာအကွယ်ရှာ၍အနေဆုံးနေရာတွေနေပါအကာအကွယ်မရှိပါကမြေနေတဲ့နေရာမှာဝင်နေပါတုံကပောက်ကွဲမှုကြောင့်နစီထိခိုက်နိုင်သဖြင့် ခေါင်းကိုလက်ဖွားနဲ့အုပ်နားကိုလက်ဖြန်နဲ့ပိတ်တံတောင်ကိုမြေတွင်ထောက်ပြီးရင်ဘက်နဲ့မြေကြီးခွာထား၍မှောက်ထားပါပါဇက်ကိုအနှဲငယ်ဟထားရပါမယ်လေကြောင်းတိုက်ခိုက်ခံရချိန်မှာကြောက်လန့်တကြထွက်ပြေးတာအပြင်ထွက်ဗီဒီယိုရိုက်ကူးတာမာကျောသောနေရန်တွေကိုမှီနေတာမြေကြီးမှာခေါင်းကိုကတ်ထားတာတို့မပြုလို့ရပါမှန်တွေနဲ့တုံခါမှုကြောင့်ပောက်ကွဲနိုင်တဲ့အရာတွေအနည်းမှာမနေရပါဘုံမှုကြမဟုတ်တဲ့နေရာတွေမှာလူအများစုဝေးတာထူးသဖြင့်အဆောင်ပြမမှာစွေးပုံအောင်နာတွေကိုရှောင်ကျင်ရပါမယ်ကတော့ချင်းညောင်ဘုံကိုချင်းတဲအိတ်တွေလှိုင်းကောင်းတဲ့ကြောက်တုံးတွေရေကမှုတွေကိုအကာအကွယ်ဖြင့်အသုံးပြုပါပောက်ကွဲတန်ကိုနားထောင်ပြီးအပြက်အစီများလွင်ဆင်ပြီးတဲ့အထိစောင့်ပါမားစကန်အစီအစဉ်ကိုဆောင်ရွက်ပါဖောက်ပေါက်ကိုအမြဲရှာဖွေပ
ါဗီဒီယိုအညီဂျီကိုနားဆင်နေကြတဲ့ပရိသတ်များရှင်အခုတခါနားဆင်ရမှာကတော့တော်လည်ရေးကြပြဖြစ်ပါတယ်ပန်ပန်ရဲ့လက်ရတပုတ်ဖြစ်တဲ့နှလုံးသားနဲ့တိုက်ပွဲဝင်သူမိုးလို့အမည်ရတဲ့ကြပြတပုတ်ကိုနားဆင်ရမှာဖြစ်ပါတယ်ရှင်
ချစ်ကိုလည်းမဖြစ်ဘူးစစ်ကိုလည်းမချစ်ဘူးပြောစရာမဟုတ်တဲ့နေရာမှာပြောအောင်နေဖို့ကြိုးစားရတာကလွယ်မြောင်နဲ့ခက်တယ်အတိတ်ကတိတ်မှကြံခဲ့တာမို့ရှေ့ဆက်နေရတဲ့အနာဂတ်တွေအတွက်ငါတို့ပခုံးတွေပုံပဲ့ခံနေကြတာအဲ့ရဝင်ချိန်တိုင်းမိကိုမလွမ်းဘူးတဲ့သားတွေကထူးထူးခြားခြားဖျားတားရမယ်နေရာမှာအမိကိုတမိတဲ့ငါတို့ဟာအိမ်ပြန်ချိန်ကိုမမမိကြတဲ့ရုံတငယ်လေးတွေဘဝကသူ့နေရာနဲ့သူတော့ခားတယ်လေခေါင်းထက်မှာလင်းလက်သွားတာကကြဲကြွေမဟုတ်ပဲဘဝကြွေတာရဲဘော်လေးတယောက်ကတော့ဗတ်တယ်ထဲမှာခတ်တိုးတိုးလေးညှိရှာတယ်ဘုံတန်ညံနေတဲ့စစ်တလင်းကရောင်စုံပွင့်မဲ့အချစ်ပန်းကင်းလေးဖြစ်လာရင်ကောင်းတာဒီလိုအချိန်မျိုးကြီးမှာတော့ကိုလည်းတဲဆူရဲစာပါလားกว่าလို့တော့ရှုံးမဖောက်နိုင်ကြဘူးကိုနှကောင်းမှလည်းရမ်းနံကညှောင်းလုံးလာပြီမို့အာနာရှင်ကိုမုံတီးလို့တိုင်းပြည်နယ်လူမျိုးကိုချစ်မိလို့အမေနဲ့ရွာကိုလွမ်းနေရတဲ့သားမိုက်တွေကလူချင်းကြီးတယောက်ရဲ့ဟန်မန်မျိုးနဲ့မောင်းပြန်ကိုပိုင်အောင်ထမ်းထားစေဒါပေမဲ့ပေါ့လေဒါပေမဲ့ပေါ့အဲ့ဒီလူချင်းကြီးတွေကတော်လန်ရေးကြီးအမှန်တကယ်ပြီးဆုံးသွားတဲ့အခါချစ်ကိုမချစ်ခဲ့ကြောင်းနဲ့အချစ်ကိုမပြစ်ပယ်ခဲ့ကြောင်းကိုတော့အမှုပညာဆန်ဆန်လေးပြောပြလိုက်အောင်မယ်ဆိုတဲ့သူတွေကြီးပါပဲ
ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုဆက်လက်အသံပေးနေပါတယ်။အခုတစ်ခါမှာတော့မောင်လူမွေးရေးသားထားတဲ့မဆန်းတော့တဲ့အမောင်လို့အမည်ရတဲ့စောင်းမကိုရန်နိုင်ကဖတ်ကြားတင်ဆက်ပေးတော့မှာဖြစ်ပါရဲ့ရှင
်။မဆန်းတော့တဲ့အမောင်မီလာတရနေ့မီရင်းညနေမှာမိုးဟာတဲတဲမဲမဲရွာပါလေ။မီရင်းနေ့မနက်ပိုင်းမှာဆုံးမြို့နယ်အညာကလေးရွာကိုစစ်ကောင်စီကလေကြောင်းတိုက်ခိုက်လို့ကလေးငယ်တူအပေါင်းဝင်အမျိုးသမီး၄ဦးတေဆုံးသွားတယ်။မိရင်းနေရွာတဲ့မိုးဟာသွေးစည်းမိုးဖြစ်မယ်။လူရဲ့သွေးညင်နဲ့တွေကိုမိုးရင်နဲ့ဆေးမှပျောက်လွယ်တာလို့လူကြီးတယောက်ပြောပါလေ။ပြီးခဲ့တဲ့နှစ်ရက်မောင်လူမွေးစစ်ဆောင်စခန်းလေးကိုသွားတဲ့နေ့ကလည်းမိုးရွာပေမဲ့မိုးကခုလိုမသေးဘူး။ကြောက်ကြားထဲမှာဆောက်ထားတဲ့စစ်ဆောင်တဲလေးပေါ်ထိုင်ရင်းမိုးရွာရင်ရေမကျတော့ဘူးလားလို့မေးတော့ကြည့်ရအောင်ပါဗျာ။လင်းကြောက်လို့ကြောက်တဲ့ဆောက်ထားတာတဲ့ဒီတဲလေးအောက်မှာလဲရေဟာစီးနေရောပေါ့မောင်လုံးမွေးစစ်ဆောင်စခန်းကပြန်လာတော့လမ်းမှာနွားတကောင်သေးနေတာတွေ့ရတယ်မိုးချိုးပြစ်သွားတာတဲ့မိုးချိုးပြစ်လို့နွားတကောင်သေးတာဟာလူတွေအတွက်အသေးအဖွဲကိစ္စမဆန်းပါဘူးတကယ်တော့လင်းပြစ်လို့လူသေးတာလဲသိမ့်မဆန်းကြောက်ကြားတဲ့ကစစ်ဆောင်စခန်းလေးဒုက္ခရောက်နေတာလဲမဆန်းတော့ပါဘူးပြီးခဲ့တဲ့တစ်ပတ်လောက်ကလက်နက်ကြီးထိမှန်လို့ကိုယ်ဝန်ရှစ်လလွှဲထားရတဲ့မျိုးသမီးတူဦးကောင်းထိမှန်တန်ရာရတယ်။ကိုဝန်ဆောင်မျိုးသမီးရဲ့ဖခင်ကတော့ပွဲချင်းပြီးသေဆုံးသွားရှာတယ်။ဒါရီဟာလဲမောင်လူမွေးနေတဲ့ဒေသမှာရောတနင်္ဂနွေလုံးမှာပါမဆန်းဘူး။မောင်လူမွေးတို့နိုင်ငံဟာမဆန်းတဲ့နိုင်ငံတော်ပါလားလို့အောက်မေ့ရတယ်။မိုးတဲတဲရွာတော့မောင်လူမွေးရဲ့ပလက်ဘုံကိုချင်းလေးရေးပြေးသွားတယ်။ မုံစာတီလို့ပေါက်နေတဲ့အိမ်ခေါမိုးပေါက်ကမိုးယူလို့ကျမ်းပြင်ဟာရွှဲရွှဲဆိုနေတယ်။ဒါလေးတွေဟာအသေးအဖွဲကိစ္စတွေပါ။မောင်လုံးမွေးတို့နိုင်ငံဟာမိုးရွာရင်ရေဆိုးမယ်၊ငလျင်ဆိုးအိမ်ပြိုမယ်၊ဘုံကျဲရင်လူသေးမယ်မဆန်းဘူး။လူများစုကစစ်ရှောင်စခန်းရှိကဖြတ်သွားကြမယ်။စကားဆက်မိရင်တနာစရာဆိုတဲ့စကားလုံးကိုရရရော်ရော်ပေးလူကြလိမ့်မယ်။ရှင်ပြုတ်လူတွေအကြီးကျယ်လောက်ကြမယ်။ဝတ်သားရာချီကုန်းနာကိုဂုံယူမယ်။ခင်မကောင်းတဲ့ကြားကအလူပွဲအကြီးအကျယ်အောင်းအောင်းမြင်းမြင်းကျင်းပနေလို့ကောက်ကုံဝမ်းမြောက်မယ်။ဒါတွေဟာလည်းမဆန်းတော့ဘူး။မောင်လုံးမွေးတို့နိုင်ငံကလူတွေရဲ့ချမ်းသာရာဟာပြည့်စုံပံမှာမရှိပါဘူး။ချမ်းသာမှုငြိမ်းချမ်းမှုဟာသေပြီးနောက်ဘဝမှာမှရှိမှာဖြစ်တယ်။ရှေးခေတ်ကစလက်ရှိအချိန်ထိချမ်းသာခြင်းဟာနောက်ဘဝမှာသာရှိနေစေဖြစ်တယ်။မောင်လုံးမွေးတို့နိုင်ငံကလူတွေဖို့ချမ်းသာခြင်းဟာဘာကြောင့်သေပြီးမှရှိကြရတာလဲ။လူများစုဟာသူတို့သေဆုံးမှသာသူတို့ပေါ်လွှမ်းမိုးထားတဲ့အရာတွေနဲ့အတ္တပေါင်းတွေကနေထွက်ခွာနိုင်ကြလို့ဖြစ်မယ်လို့မောင်လုံးမွေးတွေးမိပါတော့တယ်။မိုးလူရွာနေစဉ်မှာမောင်လုံးမွေးတယောက်အတွေးနယ်ချက်နေမိတာပါ။တဲတဲမဲမဲရွာတဲ့မိုးဟာတိတ်သွားခဲ့ပါပြီ။ပတ်ဝန်းကျင်မှာတော့အမောင်ဟာကြီးစိုးနေတယ်။အချို့နေရင်တွေမှာတော့မီးကလေးတွေထွန်းလာကြတယ်။အလင်းဟာအမောင်တို့ကိုဖြိုခွင်းတယ်။ပညာဟာအလင်းနဲ့တူတယ်။ပညာစီမီဆိုတာမျိုးဆက်တစ်ခုလုံးကိုထွန်းညှိပေးရတာဖြစ်တယ်။ခင့်အမောင်ကိုဖြိုခွင်းဖို့ပညာမီးမရှိသေးသေးတော့မောင်လုံးမွေးတို့ဟာမဆန်းတော့တဲ့အမောင်ထဲမှာနေကြရအောင်မှာဖြစ်ပါလေမောင်လုံးမွေ
ဗီဒီယိုအညီဂျီကိုနားဆင်နေကြတဲ့မိဘပြည်သူများရှင်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်လေးနဲ့တော်လန်ရေးတိဂီတာတစ်ပုဒ်ကိုအစီအစဉ်ထားပါရရှင်အောင်မြင်မျိုးတည်ဆူထားတဲ့ငင်းချမ်းရေးအတွက်လို့အမည်ရတဲ့တည်တည်ချင်းနဲ့ပဲဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ကနေနှုတ်ဆက်လိုက်ပါရရှင်
Yeah.
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာ7ဒသမ9 MHz ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17ဒသမ6 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။